မစ္စတာမတ်ဒေါ်နယ်ထရန့်ကကမ္ဘာစီးပွားရေးနှိမ့်နှောပြလဲပွဲကျင်းပမယ်ဆွစ်ဇာလန်နိုင်ငံဒါဗိုစ်မြို့ကိုဒီကနေ့ပဲရောက်ရှိသွားပါပြီ။နိုင်ငံတကာကတိုက်တန်းစီးပွားရေးသမားတွေနိုင်ငံရေးကောင်းဆောင်တွေတက်ရောက်လာမယ့်ညီလာခံမှာမနက်ပိုင်းမင်းငုံပြောရမှာတော့ဒေါ်နယ်ထရန့်ဟာအမေရိကန်နာပထမဦးစားပေးမှုဝါဒကိုအလေးထားပြောလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။အမေရိကန်သမားရောက်လာချိန်မှာပဲဆွစ်ဇာလန်နိုင်ငံကမြို့တော်များရဲ့လမ်းတွေပေါ်မှာလည်းဒေါ်နယ်ထရန့်ကိုဆန့်ကျင်ဆန္ဒပြခဲ့ကြတာပါ။ညီလာခံအတွက်ဒေါ်နယ်ထရန့်ဆွစ်ဇာလန်ကိုမရောက်ခင်မှာပဲအမေရိကန်ဆွေးရစီးပွားရေးဆိုင်ရာကုလသမဂ္ဂကကမ္ဘာစီးပွားရေးမှာအမေရိကန်ရဲ့ကျန်းဆဲမှုတွေအားကောင်းလာရင်မဟာဗျူဟာတွေကိုကြိုတင်ဆွေးနွေးညီနိုင်ကြပါတယ်။ဗန်နိုင်းဝန်ကြီးစတီဗ်မနူချင်အပါအဝင်ဝန်ကြီးပတ်ဝန်းကျင်ဦးတက်ရောက်တဲ့ဆွေးနွေးပွဲမှာတော့အမေရိကန်ဒေါ်လာကို3နှစ်အတွင်းအနည်းဆုံးအထိလျှော့ချဖို့အစီအစဉ်ကိုလည်းသဘောတူခဲ့ကြတာပါ။ဘုံတွေအခွင့်အလမ်းတွေနဲ့ဆက်နွယ်နေတဲ့ဒေါ်လာတန်ဖိုးကျဆင်းမှုဟာအမေရိကန်အတွက်သတင်းကောင်းဖြစ်ကြောင်းလည်းအမေရိကန်ဗန်နိုင်းဝန်ကြီးကဒါဗိုစ်မြို့မှာသတင်းနောက်တွေကိုပြောဆိုခဲ့ပါတယ်။ဒီအောင်ကြီးဆိုရင်ထုတ်လို့ရမှာအသုံးပြုတဲ့ဆူလာပြားရင်နဲ့အဝိရှင်စစ်အကြီးစားတွေတင်သွင်းမှုပေါ်အခုနေတွင်းမြင့်လိုက်ပြီးနောက်မှာပဲအမေရိကန်ကကိုချိုးစီးပွားကာကွယ်တဲ့မူဝါဒနဲ့ကမ္ဘာတဝန်းဖြန့်ကျက်ဆက်နွယ်မှုအယူဆချာပြစ်ခတ်ဖြစ်နေနေကြတဲ့အပေါ်မစိုးရင်ကြဘူးလေဝန်ကြီးမလို့ချင်းကပြောဆိုလိုက်ကြပါအမေရိကန်ကပထမဆုံးရဲ့မူဝါဒဖြစ်ပေမဲ့ကမ္ဘာကြီးနဲ့ဆက်သွယ်လို့ဆောင်မဲ့မူဝါဒမျိုးသာဖြစ်တဲ့အကြောင်းနဲ့လွတ်လပ်စွာကုန်တော်ခွင့်နဲ့ပတ်သက်ပြီးပြောဆိုရမှာမှတ်ချက်ပြီးပြောဆိုတော့ပါတယ်